အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ရတဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုတစ်ကမ္ဘာလုံးစိုးရိမ်ရမယ်ပိုးအမျိုးအစားအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ်။ဒီပိုးဟာကူးစက်မြန်ဆန္ဒကိုကနအူလိမ့်လာမှုတွေမှာတွေ့ရတယ်လို့လည်း WHO ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ
်။ In consultation with our virus evolution working group and our epi teams and our lab teams internally
WHO ရဲ့ virus ပိုးလေ့လာရေးအဖွဲ့ရောဂါကုခန်နိုင်စွာလေ့လာတဲ့အဖွဲ့ EPI နဲ့တက်ခွဲခန့်တင်ညာရှင်တို့လေ့လာတွေ့ရှိထားတဲ့အချက်အလက်တချို့အရဒါဟာ B1617 ကူးစက်မြန်ပိုးအမျိုးအစားဖြစ်တယ်ဆိုတာတွေ့ရပါတယ်။ဒီတွေ့ရှိချက်တွေကိုပုံနဲ့ထုတ်ပြန်ထားပြီးပါပြီ။အသေးအချာလေ့လာဆန်းစစ်တာတော့မလုပ်ရသေးပါဘူး။ကာကွယ်ဆေးတိတ်မတိုးတဲ့လူတချို့လည်းတွေ့နေရပါတယ်။ဒါကြောင့်ဒီ virus ပိုးဟာကမ္ဘာကစိုးရိမ်ရမယ့်ပိုးအမျိုးအစားဖြစ်ကျမတို့သတ်မှတ်လိုက်တာဖြစ်ပါတယ်လို့ WHO ရဲ့ COVID-19 ဆိုင်ရာနည်းပညာအဖွဲ့ကောင်ဆောင် Maria Van Kerkhove ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။B1617 COVID အမျိုးအစားကိုအိန္ဒိယမှာပြီးခဲ့တဲ့ဒီဇင်ဘာလကပထမဆုံးတွေ့ရှိခဲ့ပြီးတော့တစ်ကမ္ဘာလုံးစိုးရိမ်ရမယ့်လေးခုမြောက်ဗီဇပြောင်းပို့အမျိုးအစားလည်းဖြစ်ပါတယ်။ဒီပိုးကိုခြေရာကောက်ပြီးတော့အသေးချာလေ့လာဆန်းစစ်ဖို့လိုပါသေးတယ်။ကြံဗီဇပြောင်းပို့တွေကိုပရိုတိန်တောင်အာဖရိကနဲ့ဘရာဇီးနိုင်ငံမှာတွေ့ရှိထားတာပါ။အမေရိကန်ပြည်ရင်ကမ္ဘာမှာပိုးကူသူတွေအများဆုံးရှိတဲ့အိန္ဒိယမှာအင်္ဂါနေ့ထိပိုးကူသူ 22.6 တန်းကျော်ရှိပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့အဆိုအရတိုက်ဆုံးသူကလည်း2,000ခွဲဝန်းကျင်ထိရှိနေပါတယ်။